နိုဝင်ဘာလ17ရက်နေ့ကနေ18ရက်နေ့အထိကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမှာကျင်းပမယ့် APEC လို့အတူကောက်ခေါ်တဲ့အာရှပစိဖိတ်စီးပွားရေးကော်ပိုရေးရှင်းထိပ်သီးအစည်းအဝေးကိုတက်ရောက်မဲ့ကမ္ဘာတဝန်းကနိုင်ငံခေါင်းဆောင်တွေရောက်လာကြပါပြီ။ဒီအချိန်မှာဆန္ဒထုတ်ဖော်ကြတဲ့သူတွေလည်းရောက်နေပြီးဒီထဲမှာမြန်မာတွေလည်းပါဝင်ပါတယ်။ဆန္ဒပြရတဲ့အကြောင်းရင်းအေးပဲအစည်းအဝေးအကြောင်းကိုမိတ်ဤသက်စင်ကတင်ဆက်ပေးထားတာပါပါရှင
်။အဖွဲ့ဝင်27နိုင်ငံပါဝင်တဲ့အာရှပစိဖိတ်စီးပွားရေးကော်ပိုရေးရှင်း APEC အစည်းအဝေးကိုတက်ဖို့အတွက်ကမ္ဘာနိုင်ငံခေါင်းဆောင်တွေကကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့ကိုရောက်နေပြီဖြစ်ပါတယ်။ဒီမှာဒီမြန်မာစစ်ကောင်စီကိုလက်နက်ထောက်ပံ့ပေးနေတဲ့ APEC အဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့တရုတ်၊အိန္ဒိယ၊ထိုင်းနဲ့စင်ကာပူအပါအဝင်တခြားနိုင်ငံတွေကိုဒီမြန်မာစစ်ကောင်စီကိုလက်နက်ရောင်းတာတွေကိုရပ်တန့်ဖို့တောင်းဆိုဖို့အတွက်မြန်မာဆန္ဒပြသူတွေလည်းရောက်နေကြပြီဖြစ်ပါတယ်။နိုဝင်ဘာလ23ရက်နေ့ကဆန္ဒပြခဲ့ကြတဲ့မြန်မာတွေကမြန်မာစစ်ကောင်စီကိုလက်နက်တွေရောင်းချတာတွေကိုတားမြစ်ပေးဖို့တောင်းဆိုခဲ့ကြပါတယ်။
ဒီနေ့ကျွန်တော်တို့စုစည်းရတဲ့ရည်ရွယ်ချက်ကတော့အဓိကကတော့ဒီ APEC leader တွေဖြစ်တဲ့ဒီအထူးသဖြင့်ကျွန်တော်တို့တရုတ်စင်ကာပူ Thailand ဒီအိန္ဒိယသူတို့တွေကကျွန်တော်ဗမာပြည်ကိုလက်နက်တွေရောင်းချနေတာဖြစ်ပါတယ်အရောင်းချဆုံးနိုင်ငံကတော့ကျွန်တော်တို့ရုရှားဖြစ်ပါတယ်ဒုတိယ China တတိယစင်ကာပူဖြစ်တယ်ပြီးရင် Thailand ဖြစ်တယ်ပြီးရင် India ဖြစ်တယ်သူတို့တွေကဒီလိုရောင်းချနေတဲ့လက်နက်တွေနဲ့အဲ့လက်နက်တွေနဲ့စစ်ကောင်စီကဘုံနေကျဲနေတာဗမာပြည်မှာဘုံနေကျဲနေဆိုလူပေါင်း4000